မောင်နှောဒေတာလုံချုံရင်တင်ကျင်ရင်းနဲ့ဥပဒေစိုးမိုးရေးဟာစိုးရင်စရာအခြေအနေမှာရှိနေစေဖြစ်တယ်လို့မြန်မာအစိုးရရဲ့မောင်နှောဒေတာစုံစမ်းရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ဒါပြင်နိုင်ငံတကာကဆွဆွဲနေတဲ့လုံချုံရေးတပ်ဖွဲ့တွေကမွတ်စလင်ကြေးရွာတွေမှာလူမျိုးတုံးတပ်ဖြတ်တာမြို့သမီးတွေကိုအာဓမ္မပြုချင်တာမျိုးတွေမတွေ့ရတယ်လို့ဘာသာရေးအရာဖြစ်နေချုပ်ချယ်ရမျိုးလည်းမရှိ
ကကြားပြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်ဒီထဲမှာအကြံဖတ်သမားတွေကလုံခြုံရေးနဲ့ဥပဒေစိုးမိုးရေးကိုချိန်ချောက်နေလျက်ရှိတယ်လို့ဖော်ပြထားပါတယ်ဒီတွေ့ရှိချက်တွေမှာနိုင်ငံတကာကပြောဆိုချက်တွေနဲ့ကွာခြားနေတာပြီးကြောင်းအစီရင်ခံစာရဲ့တိကျမှုအပေါ်မေးခွန်းတွေကတော့ရှိနေပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့မှပါဝင်တဲ့အတွင်းရေးမှူးဦးမြင့်ဖေကတော့ဒီအစီရင်ခံစာပေါ်မှာထွက်ပေါ်လာမယ့်ဝေဖန်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ
်။တမူးရှိတဲ့သတင်းတွေ၊တမူးရှိတဲ့ဟာတွေကိုရနိုင်မှုဆိုတော့ဘယ်လိုကျူးစားပါလဲ။ limitation တွေအကန့်အသတ်တွေဆိုတော့များပါတယ်။ဟို language အကန့်အသတ်ကလည်းသာမပေါက်တာတို့၊ဒါ group ကိုယ်တိုင်ကလည်းကြောက်လန့်နေတာတွေလည်းရှိသေးတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ရဲ့ရခိုင်အကြံပေးအဖွဲ့ဝင်တဦးလည်းဖြစ်အစ္စလမ်ဘာသာဝင်တဦးလည်းဖြစ်တဲ့ဦးအေးလွင်ကတော့ထုတ်ပြန်လိုက်တဲ့အစီရင်ခံစာပေါ်မှာခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်ကျွန်တော်တို့အကြံပေးအဖွဲ့ကလည်းမကြံပြီးမှအဲအလုံးစုံဆက်ကြပြီပေါ့ဒီလိုပဲ incident report လေးကြပြအစီရင်ခံစာတင်လို့ရှိပါတယ်နော်အဲ့တော့ဒီသူတို့ထုတ်လိုက်တဲ့ဒီ report ကကျွန်တော်တို့လေ့လာမှတယ်ပေါ့နော်အဲ့ဒါလေးကျွန်တော်ပြောပြတယ်မှတ်ချက်ဒီဆုံးချက်ဒီတော့ကျွန်တော်မသိကြပါဘူးကျွန်တော်တို့ကဘာမှလေ့လာစုံစမ်းမှုဆိုတဲ့ဒီစာမလုပ်ဆက်နေကျွန်တော်တို့ကအကြံပေးဖို့အတွက်အချက်လက်တွေပြုပေါင်းတာလည်းရှိပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလကတိုက်ခိုက်ခံရမှုဟာနှစ်ရှည်စီမံကိန်းရေးဆွဲပြီးစနစ်တကျကျူးလွန်ဖို့လှုံ့ဆော်ထားတာဖြစ်ကြောင်းနဲ့ဘာသာရေးလူမျိုးရေးအစွန်းရောက်တွေကနိုင်ငံတကာကဘာသာရေးအစွန်းရောက်အဖွဲ့တွေရဲ့ငွေကြေးအထောက်ပံ့ကိုရယူကာအကြမ်းဖက်လှုံ့ဆော်တာဖြစ်တယ်ဆိုပြီးအစိုးရရဲ့ထုတ်ပြန်ထားမှုအပေါ်ဒီအစီရင်ခံစာမှာကော်မရှင်ကထက်လောင်းအတည်ပြုထားပါတယ်စုံစမ်းတွေ့ရှိချက်အရနိုင်ငံတကာကဆွဆွဲထားသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဘင်္ဂလီကျေးရွာတွေမှာလူမျိုးတုံးတက်ဖြတ်မှုတွေနဲ့အတ္တမပြုကျင့်မှုတွေပြုလုပ်တဲ့ဆိုတာမျိုးမတွေ့ရသလိုဘာသာရေးရဖိနှိပ်ချုပ်ချယ်ထားမှုလည်းမရှိကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလီဥယေပလီဘာသာရေးအဆောက်အဦတွေတိုးပွားနေတာကိုကြည့်ရင်နိုင်ငံတကာရဲ့ပြောဆိုမှုတွေဟာဆွဆွဲမှုတက်တက်ဖြစ်တယ်ဆိုတာတသက်ပြနိုင်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လေအဓမ္မပြုကျင့်ခံရတယ်ဆိုတဲ့မွတ်စလင်အမျိုးသမီးအချို့ကိုကော်မရှင်အဖွဲ့ဝင်တွေစစ်ဆေးတာမှာတွေ့ရှိချက်နဲ့အဲ့ဒီအမျိုးသမီးတွေကိုပဲတည်င်းတောက်တွေကမေးမြန်းစင်မှာပြောဆိုချက်တွေဟာကွာဟနေတာကြောင့်ဒီလိုမတရားပြုကျင့်ခံရသူတွေရှိရင်တိုင်ကြားဖို့နဲ့ဥပဒေအရအရေးယူမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကတော့ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်ကျေးရွာသားအချို့ကိုလုံခြုံရေးတပ်ဖွဲ့တွေကရိုက်နှက်နေတဲ့ဗီဒီယိုခွေတွေထွက်ပေါ်လာတာကြောင့်ဒါကိုသက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးအရေးယူမှုတွေပြုလုပ်နေရပါတယ်။လက်ရှိမောင်နှောဒေတာလုံခြုံရေးနဲ့ထွက်ပေါ်လာတဲ့အစီရင်ခံစာပေါ်ဒေတာကန်ရခိုင်တိုင်းရင်းသားတဦးဖြစ်တဲ့မောင်တော်မျိုးနယ်ကရခိုင်မျိုးသားပါတီဥက္ကဋ္ဌကတော့အစီရင်ခံစာပေါ်မှာအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ဒီစီရင်ခံစာစုံစမ်းပြီးတော့ထုတ်ပြန်လဲဆိုတော့ကျွန်တော်လည်းဒီထောက်ခံတဲ့သဘောရှိပါတယ်အဲ့ဒါကိုလေ။အဲလုံခြုံရေးကတော့ဒီစိုးရိမ်ရတဲ့အနေအထားမှာရှိပါတယ်
။လက်ရှိမောင်တော်လုံခြုံရေးကတော့စိုးရိမ်နေရသေးပါ။အစ္စလမ်ဘာသာဝင်အချို့ကိုအစိုးရတည်င်းပေးလို့ဆွဆွဲပြီးတပြက်မှုတွေရှိနေရလို့အစိုးရကထုတ်ပြန်ထားပါတယ်အစိုးရထုတ်ပြန်ထားတဲ့အရာအသက်ခံရသူများအနေနဲ့အောက်တိုဘာ5ရက်နေ့ကနေဇန်နဝါရီလအထိအမျိုးသား၈ဦးအသက်ခံရတယ်လို့ထုတ်ပြန်ထားပါတယ်တရားရရှိသူ3ဦးရှိခဲ့ပြီးအမျိုးသား2ဦးကိုတော့အကြမ်းဖက်သမားတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖော်ပြပါရှိထားပါတယ်ရှင်